ပလောမျိုးနယ်ကကျေးရွာတွေကိုစစ်ကောင်စီကဒီနေ့လေကြောင်းတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်ကြားတိုက်ပွဲပြင်းထန်နေတဲ့ဒီပလောဒေသမှာဒီသတင်းပတ်တဲ့ဒေသခံ30လောက်နဲ့အဖမ်းခံရရပါတယ်။မကြီးမှာပြောပြပေးပါဦးခင်ဗျာ။
တနင်္လာနေ့တိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲတွေပြင်းထန်နေပြီးဒီကနေ့အောက်တိုဘာလ16ရက်နေ့မှာတော့လေကြောင်းကနေစစ်ကောင်စီကပြင်းပြင်းထန်ထန်တိုက်ခိုက်နေတယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ်
။ဟုတ်ကဲ့လက်ရှိမှာတော့ဒီတိုက်ပွဲတွေတော့နေရာဆိုပဲပေါ့နော်ဒီပလောမဆိုရင်လည်းအခုဒီနေ့ဆိုရင်လေကြောင်းနဲ့တိုက်ခိုက်တာတော့ဒီလိုမျိုးရရှိတယ်ကြဗျာ။ဟုတ်ကဲ့ကျဲထင်မှာပါကျဲကျဲဟုတ်ကဲ့အဲ့ဒါကမင်းလာဆုံးနဲ့နေတယ်ကြဗျာ။ဟုတ်တော့တော်တော်များများဒီကခိုင်နဲ့သူတို့ဆောင်နေရတဲ့ဆိုတော့ခိုင်နဲ့ဒီနေ့တိုက်ဒီနေ့ပေါ့နော်ဟောတော်တော်ပြေးထားတယ်လို့တိုက်ပွဲကအခုမှဖြစ်နေတယ်လို့သာဆိုတယ်လို့ဟောကလူကနဲ့တိုက်ခတ်တာပေါ့ဟောအခုဒီပလောမင်းနဲ့တခွင်မှာတော့ဒီတိုက်ပွဲတွေတော့တော်တော်ကိုပြင်းနေတော့ပေါ့နော
်အော်တိုဘာလ14ရက်နေ့တုန်းကတော့ခန့်နီကျေးရွာအုပ်စုခေါင်းလောင်းကျေးရွာဘက်ကိုစစ်ကောင်စီတပ်တွေဝင်ရောက်လာပြီးရွာသား30နီးပါးကိုဖမ်းဆီးထားတယ်လို့လည်းဒေသခံကပြောပါတယ
်ဒီကြည့်ခဲ့တဲ့ဟိုဆလေးရဲကဆိုရင်လည်းပဲဒီခန့်နီကျေးရွာအုပ်စုပေါ့နော်ဒီတောင်ခေါင်းလောင်းရွာတွေထဲမှာကြတော့လည်းဟိုတိုက်ဟိုရွာထက်ကိုစကြောင်းဝင်ပြီးတော့အရာတော်တွေကိုဖတ်ပြီးကြတယ်ဒီမြေအိမ်တွေကိုဟိုသူတို့ကဖြစ်ပြီးပြီးတော့ဒီဒူဘိုင်ပစ္စည်းတွေကိုပေါ့နော်ဒီသူတို့ယူတဲ့ဟာတွေရှိတယ်ကွာပြီးတော့ရွာထက်မြေအိမ်တွေမှာပဲဒီကန်ဂျွာကန်ပြီးမှရှိတဲ့ဒီမြေအိမ်တွေမှာဝယ်ရတက်ဆွဲပြီးနေတာမျိုးရှိတယ်ကွာအဲ့ဒီလိုမျိုးတွေရှိတယ်ဒီရွာသားတွေတိတ်ဆောင်နေရတဲ့ဟာတွေရှိတယ်ကွာဒီကိခရီးကြီးရမှာပေါ့ရွာသားတွေသူတို့တော့တုံးကြဝေ့ကြလောက်ဒီသူတို့ဖမ်းတယ်ဟိုလူအသေးကြီးတဲ့လူတွေကိုကြတော့သူကဟိုပြန်လုပေးတယ်ပြီးတော့လူငယ်တွေကြတော့သူကဟိုဖမ်းဆီးထားတယ်ပေါ့တချို့လူတွေလူငယ်တွေကြတော့သူကလက်ကပ်ပြီးတော့ထားရတာရှိတယ်
2024ခုနှစ်စက်တင်ဘာလအတွင်းအရက်သားတေဆုံးမှုစုစုပေါင်း20ဦးထိရှိပြီးစစ်ကောင်စီတပ်တွေကတပ်ဖြတ်မှုကြောင့်တေဆုံးရတာများတယ်လို့လဲတနင်္လာဤတိုင်းလူခွင့်ရေးချိုးဖောက်မှုတွေစစ်ဘေးရှောင်ဥယျာဉ်စတဲ့သတင်းအချက်အလက်တွေကောက်ယူနေတဲ့FE5 တနင်္လာရီအဖွဲ့ကထုတ်ပြန်ထားပါဗျ။အဲ့ဒီထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီတပ်တွေကစစ်ကြောင်းထိုးချိန်ပစ်တက်ခြင်းဖမ်းဆီးတပ်ဖြတ်ခြင်းလက်နက်ကြီးပစ်ခတ်မှုလေကြောင်းတိုက်ခိုက်မှုဒရုန်းနဲ့ဘုံးတိချတိုက်ခိုက်မှုတွေကြောင့်သေဆုံးသူ18ဦးထိရှိတယ်လို့လဲဆိုပါတယ်။လောင်းလုံမြို့နယ်မောင်မကန်ရွာဘက်မှာတော့စစ်ကောင်စီတပ်ကရွာသား3ဦးကိုဖမ်းဆီးပြီးလက်ပြန်ကျိုးတုတ်ထားတဲ့အနေအထားနဲ့တပ်ဖြတ်ထားကြောင်းအလောင်းတွေကိုတော့မောင်မကန်စခန်းအနီးကစစ်ကောင်စီတက်ဆွဲထားတဲ့ရေရင်းကနေပြန်တွေ့ခဲ့ပါတယ်ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံတိုင်းရင်းသားလက်နက်ကိုင်တွေရဲ့ဒလန်ရှင်းလင်းရေးတပ်ဖြတ်မှုတွေကြောင့်လည်းတေဆုံးသူတချို့ရှိတယ်လို့လည်းအချက်လက်ကောက်ယူတဲ့အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်အခုဆိုရင်လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်တနင်္လာနေ့တိုင်းမှာစစ်ဘေးရှောင်ဥယျာဉ်6000နီးပါးထိရှိလာပြီလို့လည်းဒေသတွင်စစ်ဘေးရှောင်ကူညီနေသူတွေကလည်းပြောပါတယ်တနင်္လာနေ့တိုင်းလေကြောင်းတိုက်ခိုက်မှုနဲ့အရက်သားထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်